မလေးရှားနိုင်ငံစန်းဝေးမြို့မှာတရားမဝင်နိုင်ငံခြားသားတွေကိုရဲတပ်ဖွဲ့ကရှာဖွေဖမ်းဆီးစဉ်ထွက်ပြေးဖို့ကြိုးစားခဲ့တဲ့မြန်မာအမျိုးသမီးတဦးလေကားပေါ်ကပြုတ်ကျပြီးတော့သေဆုံးသွားခဲ့ပါတယ်။သူမရဲ့ဇာပနာကိုဇူလိုင်30ရက်နေ့မှာပြုလုပ်မှာဖြစ်ကြောင်းနှလုံးလားပရိဒတ်လူငယ်များတွဲလူရှင်အဖွဲ့ကွာလာလမ်ပူမလေးရှားက VOE ကိုပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဖမ်းဆီးမှုတွေအတွင်းမှာလည်းမြန်မာ၈ဦးဖမ်းဆီးခံရတဲ့အကြောင်းပြည်ရဲ့သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
မလေးရှားနိုင်ငံစန်းဝေးမြို့မှာပြီးခဲ့တဲ့သတင်းပတ်ကတရားမဝင်မြန်မာတွေအလုလုကင်နေတဲ့စိုက်တဆိုင်ကိုမလေးရှားရဲတွေကဝင်ရောက်စီးနှင်ဖမ်းဆီးခဲ့ပါတယ်ရဲလက်ကလွတ်အောင်ထွက်ပြေးရင်းနဲ့ရန်ကုန်မြို့ကအသက်22နှစ်အရွယ်မတ်ရွှေစင်ထက်ဆိုတဲ့အမျိုးသမီးငယ်တယောက်လေကားပေါ်ကပြုတ်ကျတေဆုံးသွားခဲ့တယ်ဆိုပြီးမလေးရှားနိုင်ငံကွာလာလမ်ပူအခြေစိုက်နှလုံးလားပရဟိတလူငယ်များသိလူရှင်များအဖွဲ့ရဲ့ဥက္ကဋ္ဌကိုသက်က VOE ကိုပြောပါတယ်
။ဒီကတော့သူတို့မြန်မာစားတော့ဆိုင်ကိုရဲတွေကတော့ဟိုတော့ခွေးရမယ်ဒီကနေအသိပေးကြတယ်။အဲ့ကြမ်းနေပြုတ်ကြတာပြုတ်ကြတယ်ပြောတယ်။အော်လာကိုဆောင်းနေကြောင်းဒီဘလုကိစ္စဝဆိုင်လို့ပြီးကမှသူတို့ရဲ့ကိစ္စတွေကိုကျွန်တော်တို့ကူညီတာပေါ့။အဲ့တော့ခုနတည်းမဲ့ဟိုသူတို့ဆိုင်ကိုအော်လာစီပုံနဲ့ရဲတွေဝင်တာပေါ့။ဘယ်လိုပါလဲခါမှာကျောင်းလာနဲ့ခရီးရနောက်ကနေကြတဲ့ရှင်ပြည်တယ်ဆမပရမကျောင်းရှင်တော်ရနောက်တယောက်ကိုပြုတ်ဒီလက်ပြုတ်ကြတယ်ပြောလက်ကလွတ်သွားလာအမပြုတ်ကြတော့ဟိုအကောင်မလေးကဘာကိုရှင်ပြည်မင်းကြီးနောက်တလေးရောဘန်ခံတယ်ပြောတယ်အားလုံးပေါင်းဒီငါချီတော့ဘန်ခံ
တေဆုံးသူအမျိုးသမီးငယ်ရဲ့ရုပ်အလောင်းကိုတော့မနက်ဖြန်ဇူလိုင်လ30ရက်နေ့မှာတကြိုဖို့စီစဉ်ထားတယ်လို့လည်းပြောပြပါတယ်မလေးရှားနိုင်ငံမှာဆိုင်ဖွင့်ခွင့်လက်မှတ်မရှိဘဲမြန်မာတွေကစားတောက်ဆိုင်တွေဖွင့်ထားတာရှိတယ်လို့အဲ့ဒီဆိုင်တွေမှာလည်းတရားမဝင်နေထိုင်နေသူတွေကိုအလုပ်ပေးထားတာတွေကြောင့်အော်ပရာစီလို့ပြောကြတဲ့အဖမ်းစီးတွေကိုရဲတွေကလုပ်လို့ရှိပါတယ်။အဲ့ဒီလိုဖမ်းတဲ့အခါမျိုးကြရင်အများအပြားအဖမ်းခံရလေးရှိတယ်လို့လည်းကိုသက်ကပြောပြပါတယ်
။မြန်မာစားတောက်ဆိုင်တွေကွာရိုဂီလို့တည်တည်ပြီးပုံနယ်လေးပေါ့နော်။အဲ့ဒီတော့မလေးရှားမှာမြန်မာတွေဖွင့်နေတာများပါတယ်။ကျိုးစုံတဲ့လမ်းကြီးတွေပဲပြီးတော့လည်းဝင်နေလမ်းကြီးတွေပြီးသွားလည်းသင်ပေးကြပါလားချက်ချက်လည်းသူကလမ်းကြီးပြီးဝင်နေလဲဒီကိစ္စပြီးတိုင်းအထက်ကနေဝင်နေတယ်အဲ့လိုမျိုးတွေလည်းမြန်မာဆိုင်အများစုကအများနဲ့ကျွန်တော်ကြားနေရတယ်ပေါ့ဂျန်နဲ့အဖမ်းစီးတွေကတော့နှစ်တိုင်းလိုလိုပါပဲ
အခုလိုရဲကဝင်ဖမ်းချိန်အသက်သေဆုံးသူဖမ်းဆီးခံရသူတွေရှိနေချိန်မှာပဲဒီသတင်းပတ်ထဲမှာပဲဂျိုးပီနယ်တဲကရောင်ဖမ်းမြို့မှာအလုံပိတ်ထားတဲ့ကားတဲ့အိတ်နေသူမြန်မာ၃ယောက်တေဆုံးသွားခဲ့ပါတယ်။ရက်ထားတဲ့အလုံပိတ်ကားထဲမှာသတိလစ်ပြီးတေဆုံးခဲ့တာဖြစ်ခဲ့တာဆိုပြီးနှလုံးလားပရဟိတလူငယ်များသွေးလူရှင်အဖွဲ့ရဲ့ဥက္ကဋ္ဌကိုသက်ကဆက်ပြောပြပါတယ်
။တန်တင်းကနေပြန်လာတော့ကားထဲမှာကားချပြီးအိတ်နေတာအိတ်နေတာကို၃ယောက်ပြေးသွားတော့ကျွန်တော်သတင်းမကြားရဘူး။ကျွန်မကြီးကသတင်းနဲ့မတွေ့ကြရဘူး။ကားထဲမှာပြေးသွားလိမ့်မယ်ကျွန်တော်တို့
။
ကားဘယ်ကကားမှာမဖွင့်မင်းနဲ့ဒီကြက်ကနေဘောအိုက်ကနေစင်လာလမ်းနေရာလဲချမ်းနေလေပြီးတယ
်
ဒီလိုဒီကားထဲမှာလည်းဥပါလိမ့်မယ်ကားထဲမှာပြီးသွားလို့ကျွန်တော်တရင်က
ြပြေဆုံးနေတဲ့မြန်မာနိုင်ငံသား၃ဦးဟာကာဗွန်မိုနော့ဆိုက်အစိတ်သင့်ပြီးပြေဆုံးတာဆိုပြီးမလေးရှားအာဏာပိုင်တွေကလက်တလောမှတ်ချက်ချထားပါတယ်ကားပရင်းပေါက်တွေပိတ်ထားပြီးကားအင်ဂျင်နဲ့လေအေးပိတ်ဆက်ကိုဖွင့်ထားတာကိုတွေ့ရတဲ့အတွက်ကာဗွန်မိုနော့ဆိုက်အစိတ်သင့်ပြီးပြေဆုံးခဲ့တာလို့ကနဦးစစ်ဆေးချက်မှာဖော်ပြပါတယ်သူတို့တည်ဆုံမှုနဲ့ပတ်သက်လို့တော့နောက်ထပ်အတည်ပြုချက်ထုတ်ပြန်တာမရှိသေးပါဘူးရှင်